စခိုင်ပြည်နယ်မြောက်ပိုင်းဒေသပြန်လည်ထူထောင်ရေးနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစိုးရရဲ့လုပ်ငန်းစဉ်တွေဟာပွင့်လင်းမြင်သာမှုမရှိသလိုဒေသခံတွေနဲ့ညှိနှိုင်းတိုင်ပင်တာမျိုးမရှိတဲ့အတွက်ကြောင့်စိတ်ပျက်မိတဲ့အကြောင်းဘူးစီတော်မဲဆန္ဒနဲ့ကိုစားပြုခိုင်အမျိုးသားပါတီရဲ့လွှတ်တော်အမတ်ကပြောဆိုလိုက်ပါတယ်အစိုးရအနေနဲ့အလုပ်ဖြစ်ရေးကဦးစားပေးလုပ်ကံနေတဲ့အတွက်ဒေသခံတွေနဲ့သဘောထားကွဲပြားမှုတွေရှိနေတာဖြစ်တယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်ကြပါတယ်အပြည့်အစုံကိုကိုဇော်ဝင်းနိုင်ကတင်ပြထားပါတယ
်စကမ်းပြည်မြောက်ပိုင်းမှာနိုင်ငံတော်အချုပ်အခြာအာဏာနဲ့နေမြေတည်ထောင်ခံရရေးအပါအဝင်ဌာနတိုင်းရင်းသားတွေရဲ့အသက်အိုးအိမ်ထာဝရလုံခြုံမှုရှိတဲ့ဘဝထူထောင်နိုင်ရေးအတွက်တည်ရောက်တဲ့အကောင့်ထယ်ဖို့မှုလုပ်ပေးရေးဘူတီတော်မဲဆန္ဒနဲ့ကိုစားပြု AMP ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်အမတ်ဦးအောင်တောင်းရွှေနဲ့တခြားလွတ်တော်အမတ်တွေကအင်္ဂါနေ့မှာတင်ပြဆွေးနွေးခဲ့ကြတာမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီအကောင့်ထယ်ဖို့ဆောင်ရွက်နေကြောင်းရခိုင်ပြည်နယ်အတွင်းခေတ်ဆက်ဆက်ကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကိုရေရှည်ဖြေရှင်းနိုင်အောင်အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ဒါပေမဲ့ဒီအဆိုကိုဥဆောင်တင်သွင်းခဲ့တဲ့ AMP ပြည်သူ့လွှတ်တော်မှဦးအောင်တောင်းရွှေကအစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်အားမလို့အားမရဖြစ်မိကြောင်းတုံ့ပြန်ပြောဆိုလာတာ
ပါ။ဒီကအစိုးရလုပ်နေတာကပုံပေါင်းပြင်ပြဘူးပေါ့ဗျာ။ပြည်တော်စုကလည်းအပြည့်ကိုဖြေးပြီးတော့သူတို့ဘဟုဦးကြီးစနစ်နဲ့လုပ်နေရဲ့။ဒီသက်ကလေးနဲ့ပုံပေါင်းဆောင်ရတာမရှိဘူး။အထူးသဖြင့်ကျွန်တော်တို့ရခိုင်မှာဆိုလို့ရှိရင်ခိုင်မျိုးသားပါတီကကိုယ်စားလှယ်တွေရှိတယ်။နောက်ပြီးတော့စီးရဲဆိုလို့ရှိတယ်။ဝင်းမီရဖတ်တွေရှိတယ်။ဌာနတိုင်းရင်းသားကောင်းဆောင်တွေရှိတယ်။တယောက်မှအဲဆွေးနွေးတယ်မရှိဘူး။သူတို့ကအပေါ်ကလာရဲ့ပြန်ကြကြရဲ့အခုရွေးရစရာတွေလုပ်နေတယ်ဆိုတာလေနိုင်ငံတကာလူတွေခေါ်လာတယ်ဒီမှာဒေသခံတွေဘယ်လိုများလဲဆိုတာကိုတောင်းမှသူတို့ဝင်ပြီးသတင်းတောင်းမလို့ဖြစ်နေဆိုတော့ကျွန်တော်တို့ကသူတို့လုပ်နေတာကိုကြည့်ပြီးတော့တကယ်အားမလို့အားများဖြစ်နေတယ်နောက်ပြီးတော့သူတို့ဒီခုလုံခြုံရေးစခန်းတွေတိုးရှိပြီးတော့ရှားတာတွေလို့ပြောတယ်အဲဒီလူခွေးစခန်းတိုးရှားတာတွေဆိုတာကလေကျွန်တော်တို့ဘလောက်ကြီးရှားတာရှားတာသူတို့မှာကဒေသခံတွေရဲ့ပုံပုံပေါင်းမှုမရလို့ရှိဘူးဒီလုံးတွေဟာအလုံးမဖြစ်ဘူ
းဦးအောင်တောင်းရွှေတင်သွင်းတဲ့အဆိုကိုလွတ်တော်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်တာမှာတော့ရှုံးနေသွားခဲ့ပြီးအဲ့ဒီအဆိုကိုမှတ်တမ်းပဲတင်ထားလိုက်နိုင်ပါတယ်ဦးအောင်တောင်းရွှေကတော့အစိုးရရဲ့လှုပ်ဆောင်မှုတွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့ယူဆကြအောင်အခုလိုဆက်ပြောပါတယ
်ပွင့်လင်းမြင်သာမှုရှိဖို့လိုတယ်အစိုးရကဘယ်လိုလုပ်မလဲဆိုတာကိုရှင်းပြဖို့လိုတယ်အဲဆိုတော့အခုကအစိုးရအနေနဲ့ဘာမှလေးဟိုလူတို့ကိုအပြစ်ပေးတာလည်းမရှိဘူးသူတို့လက်ခံမယ်လက်ခံမယ်ဆိုပြောနေတယ်ဆိုတော့အဲ့ဒီလူလက်ခံမယ်ဆိုတိုင်းလေးမဖြစ်ဘူးနော်တကယ်တမ်းပြောလို့ရှိရင်တို့ဘယ်လိုထားမယ်ဘယ်လိုလုပ်မယ်အစီအမံတွေကိုပြည်သူကိုရှာတတ်တဲ့ကျွန်တော်စီကလည်းအကြံဉာဏ်ကိုယူပြတယ်။အဲ့လိုလုံးမကျွန်တော်အကြံဉာဏ်ပေးလိုက်မယ်ပြီးမှအစိုးရအနေနဲ့လည်းဘယ်လိုလုပ်ကောင်းမလဲဆိုတာကိုအပြင်မဲ့ရမယ
်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခါဟာနိုင်ငံတကာအရေးအထိကြီးထွားလာနေတာကြောင့်ဒီကိစ္စပြေလည်အောင်အစိုးရဘက်ကဆောင်ရွက်နေခြင်းဖြစ်တာကြောင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ပြောဆိုမှုဟာမမှန်ကန်ဘူးလို့မြမအရေးလေးလာတုံ့တက်သူဦးစီသူအောင်မြင့်ကပြောပါတယ
်။ပြဿနာကြီးသွားတဲ့အခါမှာဒါနိုင်ငံကရောအတိုင်းအတာတစ်ခုထိပြည်ပြေရောအတိုင်းအတာတစ်ခုထိပြည်လည်မှုရအောင်အစိုးရကသူလုပ်တယ်လုပ်တော့အစိုးရဟာအဲပို့လင်းမြင်သာမှုမရှိဘူးသူတို့ဖာလာအဲသူတို့လုပ်တယ်ဆိုတော့အဲ့ဒါကတော့မမှန်ဘူးတော်ပြီးတော့အခုလက်ရှိအစိုးရကသူလုပ်တဲ့ဟာတွေကိုပြည်ပြေချာချာသူပြောပြီးတော့မှခရီးဝင်သူကြီးညာပြီးတော့မှသူလုပ်တာတွေပဲအဲ့ဒါကတော့အဲ့ဒါအဲ့ဒီဆွဆွချက်ကတော့မမှန်ဘူး
ရခိုင်ပြည်ပခါကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာအစိုးရနဲ့ဒေသခံတိုင်းရင်းသားတွေအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်ဆိုတာကတော့မငြင်းနိုင်တဲ့ကိစ္စဖြစ်တယ်လို့လည်းဦးစီသူအောင်မြင့်ကပြောပါတယ
်ဒီသဘောထားကွဲလွဲမှုကြီးကဟိုခင်ဗျချက်ချကြီးကိုမြင်နေရတယ်လေမြင်နေရတဲ့ခါကျတော့အစိုးရအနေနဲ့ကြားတဲ့ခါကျတော့သူကအလုပ်ဖြစ်ဖို့ကလိုတာဟိုအလုပ်လုပ်နေဖို့လိုတယ်ရှိဖို့သွားနေဖို့လိုတယ်မဟုတ်ဘူးဆိုရင်ဒီညှို့ကုန်မှုတွေကတကယ်ကိုဟိုဆန့်ကျင်ဘက်ပဲဆန့်ကျင်ဘက်မှာတော်တော်ကိုဆန့်ကျင်တယ်အချက်နဲ့ဒီတော်တော်များများမှာဆန့်ကျင်ပဲ
ဘူတိတော်မဲဆန္ဒနယ်ကပြည်သူ့လွတ်တော်အမတ်ဦးအောင်တောင်းရွှေကတော့အစိုးရအနေနဲ့ဒေသခံတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းမပေးနိုင်တာဟာသူတို့ရဲ့အားနည်းချက်ဖြစ်ကြောင်းပြောပါတယ်ရခိုင်ပြည်မြောက်ပိုင်းကတစ်ဖက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်9သိန်းနီးပါးပြန်လည်လက်ခံရေးကိစ္စကိုဦးစီးဆောင်ရွက်နေတဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရပြန်ပို့ရေးလုပ်ငန်းစဉ်တွေစတင်နိုင်မှုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ထရေးဝန်ကြီးကိုပေးလိုက်တဲ့စာရင်းကိုတာဝန်ရှိသူတွေအနေနဲ့အခုသတင်းပတ်အတွင်းမှာစတင်စစ်ဆေးနေပြီဖြစ်ကြောင်းစစ်ဆေးမှုတွေပြီးဆုံးသွားရင်တော့အဲ့ဒီစာရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ပို့ပြီးပြန်လည်လက်ခံရေးကိုစတင်ဆောင်ရွက်သွားမှာဖြစ်ကြောင်းအင်ကာနေ့က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ